ကိုဗစ်ရောဂါဆက်ဖြစ်နေတဲ့မြန်မာနိုင်ငံကစကိုင်းတိုင်းဒေသကြီးမှာပိုးပြေသူစများလာတာကြောင့်အများဆုံးဖြစ်တဲ့ကလေးမျိုးနယ်နဲ့နောက်စကိုင်းမျိုးနယ်ရှိဖို့မျိုးနယ်တွေမှာပါတော်ဝေရမဖြစ်မနေအပြင်ထွက်ရတာမျိုးနဲ့ရေးပေါ်အခြေအနေတွေကလွဲလို့အိမ်မှာပဲနေကြဖို့ပထမဆုံးအကျင့်ဖြစ်သွားလာကြတတ်မှုကိုထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းဒေသကြီးဆိုရဖွယ်အနေနဲ့မနေ့ဒီဇင်ဘာ10ရက်နေ့နေဆွေးနဲ့အခုလိုမိတ်ထုတ်ပြန်ရမှာကလေးမျိုးနယ်မှာအခုချိန်ထိစုစုပေါင်းပိုးတွေ့သူ248ဦးစကိုင်းမျိုးမှာ202ဦးနဲ့ရွှေဘုံမျိုးမှာ126ဦးရှိလာကကူးစက်မှုများလာတာကြောင့်ထိ ंछ ုံနိုင်ဖို့လိုအပ်တာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အရင်ကလည်းမြန်မာတိုင်းကလေးကအဖြစ်များနေတဲ့ရန်ကုန်မန္တလေးပဲခူးအရာရီတိုင်းဒေသကြီးနဲ့မိုးကချင်းအပြင်အဖြစ်များခဲ့တဲ့ရခိုင်ပြည်နယ်တို့ကမြို့နယ်ပေါင်း80ကျော်မှာအလားတူအိမ်မာနေဖို့အမိန့်တွေထုတ်ပြန်ခဲ့မှုပါတယ်။အခုစကိုင်းတိုင်းကအိမ်မာနေရေးအမိန့်မှာလည်းမရှိမဖြစ်အလုပ်တွေဖြစ်တဲ့ဗန်ငွေကြေးစားတောက်ကုန်ဈေးဝါ73ကျည်ရေတန့်ဆက်သွယ်ရေးလုပ်ငန်းတွေမှာအပကျန်တာအားလုံးကိုပိတ်ပင်လိုက်ပြီးအပြင်ထွက်ခွေကပ်ပြားတွေထုတ်ယူကြဖို့နဲ့ဈေးကိုလည်းမနေ့6နိုင်ကနေ12နိုင်ထိသာဖွင့်ပေးသွားမှာဖြစ်ပါတယ်။ဈေးသွားကွင်းနဲ့ဈေးုံဈေးကဲသွားကွင်းပြုထားတဲ့ဒီအမိန့်ထဲမှာဈေးတယ်တွေအနေနဲ့တော့ပတ်သက်နဲ့နှာခေါင်းစီနောက်ဖေ့စီမျက်နှာကလက်အိတ်တွေပါတက်ကြဖို့နဲ့မလိုက်နာသူတွေကိုအရေးကြီးမယ်လို့ဖော်ပြထားပါတယ်။ဒီကြောတဲ့မြန်မာနိုင်ငံမှာမနေ့တသားပြင်းကပိုးတွေ့သူတဲ့1322ဦးနဲ့သေဆုံးသူ29ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ34,000ကျော်နဲ့သေဆုံးသူပေါင်း1,200ဦးရှိလာပြီလို့ကျန်းမာရေးအဖွဲ့ဝန်ကြီးဌာနရဲ့ည7:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ။